ကချင်ပြည်နယ်ကနာမည်ကျော်ကြောက်စင်းထွက်ရာဒေသဖြစ်တဲ့ဖားကံမြို့နယ်ဘက်မှာမိုးများပြီးတော့ရေကြီးမြေပြိုမှုတွေကြောင့်ဒီကနေ့အထိဆိုလို့ရှိရင်တေဆုံးသူပေါင်းက14ဦးရှိနေပြီဖြစ်ပြီးအင်ဂျီပေါင်း60ကျော်ပျက်စီးခဲ့ပါတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်ကြီးကပြောပါတယ်လက်ရှိမြေပြိုမှုကြောင့်အတိဒုက္ခရောက်နေတဲ့သူတွေကိုအစိုးရကနေအကူအညီမပေးနိုင်သေးဘူးလို့လဲဆိုပါတယ ံဖြစ်ပွားနေခဲ့တာပါဒီကနေ့မှလည်းလူတွေလောင်းထပ်မံသွေးရှိရတဲ့အတွက်ဒေသမှုဥယျာဉ်14ဦးရှိပြီလို့ဖားကားမြို့နယ်မြူရာဒီမိုကရေစီဖွဲ့ချုပ်သူရင်မှုဦးတောင်းဆန်ကပြောပါတယ
်ဒီနေ့မှလည်းကျွန်တော်တို့တွေ့အောင်ကြိုးစားကြရအောင်ဆားတဲ့လမ်းလေးမှာမြန်မာပြည်ကကျွန်တော်တို့ကောင်းကြီးကပေါ်နေတဲ့အလောင်းလောင်းရတယ်တွေ့အောင်ရောင်းရဲ့အောက်ကကြိုက်ပြီးတော့လည်းဒီကံပဲဒီဒေသမှုက14ဦးပါရလည်း14ဦး14ဦးကပြေဆုံးဒီရပေးကြပြီးတော့ပြည်သူတွေအကျိုးလည်းအပြေကြလာတဲ့မိသားစုအရင်ကအလင်းလိုက်အောက်ပြေးကြပြီးတော့ပြည်သာလည်းပါတယ်
နီးအိမ်မှာအိမ်ပြူပြီးဆုံးလာက9ရောက်ရှိနေတယ်လို့ဂျန်တဲ့သူတွေဟာရေမစေးကြောက်ရှာရင်မြေပြူကြအသက်ဆုံးခဲ့ရတယ်လို့သူကဆိုပါတယ်လက်ရှိမှာမိုးဆက်လက်ရွာသွန်းနေပြီးဥရုချောင်းကြီးလျံတက်နေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်မိုးကြီးမြေပြူမှုကြောင့်အင်ဂျီ60ကျော်ပြည့်စုံမှုရှိခဲ့တယ်လို့ဖန်ကဒေရခန်ကိုနောင်လက်ကပြောပါတယ
်ကျွန်တော်လက်မဖြစ်ပါတော့ဒီမော်ဝမ်းမှာတော့ပြီးလို့ရှိရင်ဖားပြင်တတ်မှာပေါ့အဲ့ဒီမော်ဝမ်းကရဲဆာနောက်ဘက်ဝင်ထွက်အင်ဂျင်နီယာတွေရောအစပေါ့နော်60တက်မနေတော့ပြည့်စုံဆုံးဆုံးလို့ရှိတယ်ပေါ့မင်းညနဲ့မိုးတိုင်လာတာဒီကနေ့တော့ရေတော့နည်းနည်းတော့ပြန်ကြည့်ရဦးလို့ခြောက်ဆက်တိုင်းတော့နည်းနည်းတော့ပြန်ကြည့်နေ
ပြီးခဲ့တဲ့ဆွန်လ22ရက်နေ့ကနေစပြီးတော့ကချင်ပြည်နယ်ဖားကမြို့နယ်ထဲမှာမူကြီးမြေပြူမှုကြောင့်လန္ဒရာတွေပျက်စီးခဲ့တယ်လို့လူသေးဆုံးပြီးပျက်စီးဆုံးရှုံးမှု3000ကျည်ရှိနေတယ်လို့ခန့်မှန်းကြောင်းဖားကမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလက်ရှိတာဆိုင်ကဆိုပါတယ်
ကျတိဆုံးဆုံးမှုကတော့လက်ရှိအချိန်ကြီးတော့စီးရင်ကောက်ယူနေမှုတိုင်းဆိုင်ရာမှာအဆင့်တော့ပဲရှိသေးတယ်ဆိုတော့အချိန်ကြတော့မတိရှိနိုင်သေးဘူးနော်အများသူကသွားတဲ့လမ်းတွေရောပျက်စီးနေတယ်နောက်တောင်တပရနေပြူလို့နေအိမ်တွေပျက်စီးတယ်လူအသေးပြောက်တွေကလည်းကြားရတဲ့အနေထားတော့ဆယ်ယောက်ဆက်မနေမဲ့အနေထားရှိတယ်ဒါတွေအကုန်လုံးကမပေါင်းချုပ်ရနိုင်သေးဘူးလေနော်ထောင်ကရမ်းမကဆုံးဆုံးမှာပေါ့ဒိန်းဆောင်ချီမှာတော့ဆုံးဆုံးနိုင်တာပေါ့
ဖားကားမြို့နယ်တွင်ရည်ကြီးမြေပြူအသေးပြောက်ထိခိုက်ဒဏ်ရာရရှိသူတွေအတွက်ပြည်နယ်ဆိုရကနေကူညီထောက်ပံ့တာမျိုးမရှိသေးသလိုဒေသခံအကူအညီပေးရေးဖွဲ့တွေကသာကူညီဆောင်ရွက်ပေးနေတယ်လို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးလက်ရှိသားဆိုင်ကဆက်ပြောပါတယ
်။ဒီလောလောဆယ်ကတော့အစိုးရကနေမှလာရောက်ကူညီပေးတာတော့ကျွန်တော်မကြားသေးဘူး။အဲ့ဒီမှာရှိတဲ့မယမီယာဖားတွေဒီကူညီရေးအတင်းအဖွဲ့တွေပေါ့နော်။အဲ့မှာဌာနဆိုင်ရာတို့တပိုင်တနိုင်တွေကတော့ဝိုင်းဝန်းနေကြတဲ့အနေထားမျိုးတွေသိရတာပေါ့နော်
။ကချင်ပြည်နယ်ဖားကားမြို့နယ်တွင်မှရည်ကြီးမြေပြူမှုကြောင့်တော်လကောင်ကြောက်စိတ်မော်သွင်းမြေကျစ်စာပြူကျမှုကြောင့်တော်လကောင်လူသိမ်းဆုံးမှုမကြာခဏဖြစ်ပွားလိမ့်ရှိပါတယ်။ဒီကရမေလာတွန်းကဖားကားမြို့နယ်စိတ်မှုကြီးရွာအုပ်စုဖွေခါကြီးရွာမှာမြေပြူမှုဖြစ်ပွားခဲ့တယ်လို့လူ14ဦးသေဆုံးခဲ့ရပါတယ်။ဖားကားမြို့နယ်တွင်မြေပြူမှုခဏခဏဖြစ်ပွားရတာဟာကြောက်စင်းလွန်ကျွတူးပေါ်နေမှုကြောက်မိုင်းဖောက်ဝဲမှုကြောင့်မြေကျောပြတ်တောက်မှုဖြစ်ပွားမှုအကျိုးဆက်ကြောင့်ဆိုပြီးတော့သဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကလည်းသုံးသပ်ပြောဆိုနေကြပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုယုံ UNOCHA ကတော့တနင်္ဂနွေလုံးမှာမြေကြီးမြေပြူမှုတွေကြောင့်လူပေါင်း24ယောက်ထက်မနည်းသေဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။